ဒရင်ပါ English American Style Gundam ဟာပထမဆုံးတင်ပြပေးမယ့် idiom အသုံးကတော့
A matter of life and death
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A ကတစ်ခု M A T T E R matter ကကိစ္စ O F of L I F E life ကအသက်ဒါမှမဟုတ်အသက်ရှင်တာ A N D N ကနေDEATH death ကတည်ဆုံးမှုဆိုတော့စကပိုက်ခွင့်ရဲ့တိုက်ရိုက်ထိပေကတော့အသက်နဲ့တည်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စပဲဖြစ်ပါလေ idiom အထိပေကတော့ရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာအသုံးဖြစ်တဲ့တည်ရရှိသည်မြကိစ္စလို့ပေါ့ရှင်တည်ရရှိသည်မြကိစ္စဆိုတော့သိကိုအရေးကြီးတာကိုတင်စားပြောတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
It's a matter of life and death for my friend John. So I'll have to really help him with his problem.
ကျွန်တော်တကယ်ချင်း John အတွက်ကတော့တည်ရှိသည်မြအရေးကြီးတဲ့ကိစ္စပါ။ဒါကြောင့်လေသူ့ပြဿနာကိုဖြေရှင်းနိုင်ဖို့ကျွန်တော်တတ်နိုင်တဲ့ဘက်ကအကူအညီပေးရမှာဖြစ်ပါတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's a matter of life and death for my friend John, so I'll have to really help him with his problem. Live and let live.
ဖြစ်ပါတယ်စာလုံးပေါင်းက L I V E live ကအသက်ရှင်နေထိုင်တာ A N D N ကနေ L E T let ကခွင့်ပြုတာခွင့်ပေးတာ L I V E live ကအသက်ရှင်နေထိုင်တာဆိုတော့စကပိုက်ခုံးရဲ့ဓာတ်ရိုက်ဒီပေကတော့အသက်ရှင်နေထိုင်ရမှာနေခြင်းတလို့နေခွင့်ပြုဖို့ပေါ့ရှင် idiom အသေးပေကလည်းရှင်းတယ်လို့ဆိုရမှာပါသူများကိစ္စဝင်ရှုပ်တာလူတဦးရဲ့ဘဝသူကံကြမ္မာသူဖန်တီးခွင့်ရှိတာသူသဘောကြတာသူလုပ်စီအမြင်မတူအသွင်ကွဲပြားပေမဲ့လို့လေနားလေလက်ခံဒါမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့ပထမကဘာစစ်ကားလို့ဆိုပါတယ်ထိုစဉ်မဟာမိတ်တပ်တွေဘက်ကရောရန်သူဖြစ်တဲ့ဂျာမန်စစ်သားတွေဘက်ကရောအများစုကစစ်တိုက်နေရပြီမယ်လို့လေဘာကြောင့်စစ်ကိုတိုက်နေရတဲ့ဆိုတာကိုသဘောမပေါက်ကြတော့စစ်မတိုက်ချင်ကြဘူးပေါ့ဒါကြောင့်ခရုတ်ကြီးထဲမှာခိုးနေကြစေမှာတစ်ဖက်နဲ့တစ်ဖက်ရန်သူတွေဖြစ်ပြီမယ်လို့လေပြစ်ကြမယ်ခတ်ကြမယ်ဆိုရင်ကြိုတင်ပြီးသတိပေးတာတို့တစ်ဖက်ကခရုတ်ကြီးထဲမှာချက်ပြုတ်စားတော့နေတာတွေ့ရင်လေရန်သူပဲဖြစ်ဖြစ်တစ်ဖက်ကိုကူပြီးစားတော့တာလုံးလေရှိရမှာစစ်အတွင်းမှာရန်သူပင်ဖြစ်ပစီတော့စစ်ကိုမတိုက်ချင်ပဲတာဝန်ရတိုက်ရတာရန်သူဖြစ်ပေမဲ့လို့လေသူ့အကြောင်းကြောင့်သူဖြစ်လာတာဆိုပြီးတော့နားလေလက်ခံပြီးတဲ့သဘောထားမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John's parents believe in live and let live. They don't say anything to their son.Even when he colors his hair purple and tattoos his arm.
Johnny and Miba do got out the water kachiji bay. Through that's bingo kyanyang soapy, Clemanga, Simijong, Tora Rama, to the bojara, to loopsi. Through Nali, Pijarello, Dibi Yavare, Umago, Narco, Nasin Jijayam.
John's parents believe in live and let live.They don't say anything to their son, even when he colors his hair purple and tattoos his arm.
Tatiya timpya pime idiom atong aro.
Live and learn.
Pipare, salung bang a. L-I-V-E, live ga ateshin ni thai na. A-N-D-N ga ni. L-E-A-R-N, learn ga. Tin yu da, tin gan za yu da, su ro.စကပိုက်ခုံးရဲ့ဓာတ်ရိုက်အသေးပဲကတော့အသက်ရှင်နေထိုင်ရင်သင်ယူတာမျိုးပေါ့ idiom ဆိုတဲ့အသေးပဲကလည်းဒီနေရာမှာသိမကွာထားပါဘူးအတွေ့အကြုံကတစ်ဆင့်ဘဝသင်ခန်းစာရယူတာဘဝအတွေ့အကြုံဘဝသင်ခန်းစာကနေရင့်ကျက်မှုရရှိစေတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You believed in Tom and lent him $2,000Now, he refused to pay you back. You will live and learn not to trust people with money.
ခင်များကတော်မကိုယုံပြီးတော့ဒေါ်လာ2000ချေးလိုက်တယ်။ခုတော့အဲ့ဒီငွေကိုသူပြန်ဆက်ဖို့ညှင်းနေပြီလေ။ငွေနဲ့ပတ်သက်လာရင်လူတွေကိုစိတ်မချရဘူးဆိုတာခင်များသင်ခန်းစာရပြီမဟုတ်လားလို့အကြိပ်ပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You believed in Tom and lent him $2,000. Now he refused to pay you back.You will live and learn not to trust people with money.
ခုနောက်ဆုံးကျင်ပြပေးမယ့် idiom အသုံးကတော့
live by one's wits.
ဖြစ်ပါတယ်။စာလုံးပေါင်းက live live ကအသက်ရှင်နေထိုင်တာ be by by ကတဆင့် one apostrophe s one's ကတူတယောက်ရဲ့ wits wits ကအတိညာဆိုတော့စကိုက်ထူးရဲ့ဓာတ်ရိုက်အသေးပဲကတော့လူတူကသူ့ရဲ့အသိဉာဏ်နဲ့အသက်ရှင်နေထိုင်တာပေါ့ idiom အသေးပဲကတော့ဒီနေရာမှာဖြတ်ထွန်းဉာဏ်သုံးပြီးအသက်ရှင်နေထိုင်တာတနည်းတော့လင်နာပါဏတာဉာဏ်သုံးတတ်တာပါရည်နိုင်ရည်ရှိတာမျိုးအခြေအနေလိုက်နေထိုင်တတ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် When you're living in a war zone you have to live by your wits.As there is always danger.
ဆစ်ဖြစ်နေတဲ့နေမြေမှာနေထိုင်ရတယ်ဆိုရင်အသက်ကိုညံဆောင်နေလို့ဆိုရပါမယ်။အန်ဒီယေကအမြဲရှိနေတဲ့အတွက်ကြောင့်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When you're living in a war zone, you have to live by your wits, as there is always danger.
ဒီတင်ပါကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
A matter of life and death.Live and let live. Live and learn. Live by one's wits.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမှုစောင့်မျှော်နားဆင်ကြပါရှင်။